ရှိကောင်စီကနေတရားစွဲဆိုထားတဲ့အမှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာကျန်းမာရေးမကောင်းတဲ့အတွက်ဒီကနေ့ကြာသပတေးနေ့တရားရုံးကြားနာပွဲကိုမလာနိုင်ပါဘူး။ဒါကြောင့်နေပြီးတော့အထူးတရားရုံးမှာကြားနာစစ်ဆေးနေတဲ့နိုင်ငံတော်လျှော့ဝှက်ချက်ပေါက်ကြားမှုစွဲချက်အတွက်ရုံးချင်းကိုရွှေ့လိုက်ရပါတယ်။ကျန်းမာရေးအရာထောင်ဆန်းစုကြည်နားဖို့လိ ွန်တနယ်နဲ့ NLD ဝင်ကြီး၃ယောက်တို့ပေါ်မှာတရားစွဲထားတဲ့နိုင်ငံတော်လှည့်ဝှက်ချက်အဥပဒေချိုးဖောက်တဲ့စွဲအမှုကိုဖေဖော်ဝါရီ၃ရက်နေ့ကြာတာပြီးနေ့မှာမစစ်ဆေးနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးမကောင်းတဲ့အတွက်ကြားနာပွဲကိုရွှေ့ဆိုင်းခဲ့ရပါသေး။သူ့ရဲ့ကျမ်းမာရေးအခြေအနေကိုတရားရုံးနဲ့နှိစက်တဲ့ရှင်းနေတယောက်ကအခုလိုပြောပြပါသေး။ဘယ်လို
ကျင်းမလာနိုင်ပါလဲခွာပါဘူးဗမာစာသားပြီးတော့မူပြီးတော့ပေါ့အင်းနဲ့တော့ဖြစ်တာပါတဲ့။အင်းနဲ့တော့ဖြစ်တာတော့အဲ့ဒါကြောင့်ဆရာဝန်ကတော့စိတ်သာရတားယူရမယ်ဆိုတော့ဒုညိမလာနိုင်ဘူးပေါ့။အဲ့ဒါကိုဆရာကအဖတ်ပြတယ်။အဲ့ဒါလည်းပြီးရတယ်။ကျွန်တော်တော့မပြီးရဘူး။ဒီနေ့ပြတ်သွားတော့ဖိတ်လို့မရတော့ဘူး။သူကိုယ်တိုင်မရှိတော့ခိုင်းခိုင်းချင်းကိုယ်တိုင်မရှိရင်သူတို့ရှိမှပါတယ်ဆရာတော့ဒီနေ့ဖြစ်ဖြစ်တော့တက်ပြီးတော့လာပါတယ်။
ဒီတစ်ပတ်ရုံချင်းမှာမှုကင်းတက်ဖွဲ့နည်းပညာဌာနကတရေလိုတက်တွေကိုနှစ်ဖက်ရှိနေတွေကအပြန်အလှန်မေးကုတ်မေးကြဖို့ဖြစ်ပါသည်။ဒေါ်ဆန်းစုကြည်နဲ့အတူနိုင်ငံတော်လှည့်ဝှက်ချက်ပေါက်ကြားမှုနဲ့အမှုတရွဲ့တွေ NLD အစိုးရလက်ထက်စီမံပဏာဝင်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်နဲ့ဦးကျော်ဝင်နဲ့ကျမ်းမာရေးချင်းတွေကြောင့်ကြာတာပြီးနေ့ကရုံချင်းတွေကိုမလာနိုင်ကြပါဘူး။ဥမာရေးကန်ဆာဖြစ်နေလို့အရေးပေါ်ခွဲစိတ်ကူးတာမှုခံယူထားရတာကြောင့်ဦးစိုးဝင်ကိုအာမခံပေးထားပေမဲ့လည်းဆက်ပြီးတော့အမှုရင်ဆိုင်နေရတာပါ။ဦးကျော်ဝင်ဟာလည်းနေပြီးတော့တထောင်ဆေးရုံမှာတက်နေရတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်တွေကအခုလိုပြောပါသေး
။ဟုတ်တယ်ဒီကြောင့်လည်းကျမရေဟုတ်တယ်။ဒီကဘာလဲဥကြတာလေခွဲရမှာလေခွဲပြီးကမခွဲရဘူးတော့မသိဘူးတော့ဥကြတာ။အဲ့ဒီကရင်ဆောင်မှာပဲလေ
။အမှုတွဲမှာပါတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှော့ဒနယ်နဲ့ဒူးဝင်ကြီးဟောင်းဦးဆောင်တို့ရဲ့ကျမရေကတော့ကောင်းမွန်တယ်လို့သိရပါသေး။စီးပွားရေးအကြံပေးရှော့ဒနယ်ရဲ့ laptop ထဲမှာစီမံပဏာဝင်ကြီးဌာနနဲ့ဆက်စပ်တဲ့စာရွက်စာတမ်းတွေတွေ့ရဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည် NLD အစိုးရလက်ထက်ကစီမံပဏာဝင်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆောင်တို့ကိုနိုင်ငံတော်လှည့်ဝှက်ချက်ဥပဒေပုံမှန်3တက်ကငွေနဲ့အမှုတွေတရားစွဲဆိုထားတာဖြစ်ပါသည်။နေပြည်တော်ထူးတရားရုံးဒီနေ့ကြားနာပွဲမှာရှော့ဒနယ်တယောက်တည်းပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းစစ်ဆေးဖို့ရှိပေမဲ့အဲ့ဒီအမှုကိုလည်းဒီနေ့မှမစစ်ဆေးနိုင်ခဲ့ပေနဲ့လာမယ့်ကြလာပြီနေဖေဗီလာဆယ်နေမှာဒါအမှုနှစ်ခုစလုံးကိုစစ်ဆေးကြနာမယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကတော့လက်ရှိမှာအမှု၅မှုအတွက်ထောင်နဲ့စုစုပေါင်း၆နှစ်ချမှတ်ခံထားရပါတယ်။အာကိအမှု၁၀မှုအပြင်ရွေးကောက်ပွဲမှာမျက်လျော်ဩစာတုံးခဲ့တဲ့ဆိုတဲ့အမှုတွေအတွက်လည်းတရားရင်ဆိုင်နေရတာဖြစ်ပါလိမ့်ရှင်။